ကျွန်တော်ဝင်းမင်ပါ
ကိုဗစ်ကူးစက်မှုအဆင့်မြန်မာနိုင်ငံမှာအခုနောက်ဆုံး100နီးပါးထက်စတင်ပင်တွေ့လိုက်ရပြီးအများစုကရခိုင်ပြည်နယ်ကဖြစ်တာမို့အများဆုံးလူနာတွေကင်တွယ်နေရတဲ့စစ်တွေဆေးရုံမှာဘယ်လိုဆက်ဆောင်ရွက်သွားမှာကိုဆေးရုံအုပ်ကြီးကိုမေးထားပါတယ
်ဟုတ်ကဲ့ဒေါက်တာဆောင်းလေးခင်ဗျာကျွန်တော်တို့အခုနောက်ဆုံးပိုးတွေ့သူတဲ့95ဦးပေါ့နော်စံချိန်တင်တက်သွားပြီးတော့စုစုပေါင်းကလည်းဒီ900နီးပါးလောက်ရောက်သွားတဲ့အခါကျတော့မကြာခင်မှာဆရာဒီထောင်ကနန်းကိုဝင်လာမဲ့အဆင့်ရှိတဲ့အတွက်အဓိကဆရာတို့ဒီဖေးအဝတန်းနေကူးဆက်တာနဲ့လူနာတွေကိုထိမ့်သိမ့်နေတာပေါ့နော်ဘာတွေရှင်စင်တာလဲဆိုတော့ကျွန်တော်ရှင်းပြပေးပါလား
အဓိကတော့ကျွန်တော်တို့ကတော့ဖေးအဝဆိုတော့လူနာတွေဆေးကုတတ်နိုင်မှုနေရာကိုအတက်နဲ့ဆုံးပြင်တာပေါ့နော်ပြင်တာကတော့ဒီနေ့ဒီ133ရောက်ရှိပြီပေါ့နော်အဲ့တော့နောက်ထပ်ကုပ္ပလူနာ130လောက်ဒီဆေးရုံရောဒီလူတင်တဲ့ကြောင့်တိုင်းဆေးရုံဆိုရင်အဲ့တော့3နေရာမှာအဲ့လူနာ130လောက်ထပ်ပြီးတော့လက်ခံနိုင်တဲ့အနေအထားရှိပါ
ဟုတ်ကဲ့ဆရာရင်ဒီ130ဆိုတာကလည်းဟိုနေချင်းညာချင်းကြောင်းသွားနေတာကိုအခုကယာကနန်းနဲ့ဟိုနီးပါးလောက်ခြေပြီးတက်လာတဲ့ခါကျတော့လေဆရာ
ဟုတ်ကဲ့
နောက်ထပ်ရောဆရာပါလိစီစဉ်တာရှိလေလူနာတွေထပ်များလာလို့ရှိရင
်ဒီလိုဆိုအဖွဲ့စီစဉ်တာရှိပါတယ်ဖြစ်ဖြစ်တဲ့တို့ပေါ့ဒါမှအကျည်ကြီးပေါ့နော်အဲ့နောက်ထပ်အမှရန်ကုန်ဖောင်ကြီးလိုမျိုးပေါ့အဲ့ဒီမှာအနည်းဆုံး300လောက်ထိအဲ့နေရာကိုလည်းသူတို့ဒီနေ့စူအဖွဲ့ရနေပြီးတော့မှသူတင်ပြင်ဆင်မှုဆောင်ရွက်နေတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီယောဂပိုးအစ်စ်ကလည်းကူးတာမြန်လွန်းကြည့်တယ်ပေါ့ဆရာနော်တွေ့လာတာကသင်္ထန်မှုတော့နေနေသေးတယ်ဒါပေမဲ့ဒီတခြားအိန္ဒိယနိုင်ငံတွေမှာသူတင်အိန္ဒိယလိုမျိုးပေါ့နော်ပိုးတွေကထပ်ပြီးတော့ဟိုမျိုးဗီဇာပြောင်းပြောင်းပြီးတော့တင်ထုတ်မှများလာတော့တွေ့ရတယ်ဆရာရင
်ဟုတ်ကဲ့
အဲ့ဒီအနေအထားမျိုးကစစ်တွေမှာဖြစ်လာမှာစွန့်ရလား
အခုကျွန်တော်တို့ကဒါပထမကိစ္စက second week ပေါ့နော်ဒါကတို့ဟိုပေါ့အနည်းဆုံးတော့ third week အတွင်းပေါ့နောက်တစ်ပတ်အတွင်းတော့ကျွန်တော်တို့ကလည်းစောင့်ကြည့်မှာပေါ့နော်ဒီမှာတော့အတက်နဲ့ဆိုတော့ကျွန်တော်တို့ကတော့ဒီ residency set တွေဆိုရင်ကျွန်တော်တို့က၄လုံးကနေ၆လုံးထိတက်လို့ရအောင်ကျွန်တော်ပြင်ထားတာပေါ့အဲဒီကလည်းကျတော့သူကဒီ residency set validator တရားနဲ့ rate ကလည်းအတမနဲ့ပါတယ်တော်ပေါ့အရင်ဒီဆက်ချမှာပေါ့ဒီရန်ကုန်ဒီဟိုပစ်တဲ့ဒီမှာဆိုတော့ဒါဒီဗန်နီဒါအသက်ရှင်ဆက်တယ်အဲ့ဒါရိတ်ရနှုတ်ကတားနေတယ်ပေါ့
ဟုတ်ကဲ့ဆရာဆက်စီကိုလည်းတော်တော်များ
ဟုတ်ကဲ့ဟုတ်ကဲ့
ပို့ထားတယ်လို့ကြားပါတယ်ဆရာဟုတ်ကဲ့ဒီဝန်ထမ်းအင်ရရောအသုံးပြဖို့လုံလောက်ပါတယ်ဆရာနော်ဒီဆက်တွေသုံးဖို့အတွက
်ဝန်ထမ်းအင်ရလည်းရှိကျွန်တော်ရှိဦးမှာလည်းရှိတယ်ဦးဗော်လန်တီယာဒီမှာပဲ66ယောက်ဆိုတော့လေအဲ့ဒါမှအတော်အပြည့်ပြပါတယ်အထူးကောအဲ1000ဆရာဝန်ဆရာမကျန်ကျင်ပညာရှင်အကုန်ပါတဲ့အတွက်လည်းရှိနေထားတော့သုတနိုင်တဲ့အစီအပြေအနေထားတွေရောရှိပါပြီ
ဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်အထူးဆိုရင်ဒါလေဖေးဝန်ထမ်းနဲ့စဖြည့်ရအောင်ဆရာရဲ
့ဟုတ်ကဲ့
အဲ့ဒီခါကျတော့ဖေးဝန်ထမ်းတွေကလည်းနီးစပ်တဲ့သူကဖေးဝန်ထမ်းတွေပဲဖြစ်နေတာ哦
ဟုတ်တယ်
အိန္ဒိယမှာဆိုရင်တော်တော်လေးကကဖေးဝန်ထမ်းတွေဖြည့်ရအောင်ဆရာ
ဟုတ်ကဲ့
အဲ့ဒီခါကျတော့အခုစစ်တွေဆေးရုံကိုဆရာအခုဒီခွဲပြီးလုပ်တဲ့အနေအထားပေါ့နော
်ဟုတ်
ကိုဗစ်မဟုတ်တဲ့ဒီနာရဲ့နောက်ကိုဗစ်ဒီနာရဲ့ပေါ့နော
်ဟုတ်တယ်အ
ဲ့ဒီအနေအထားကရေရှည်မှာဆရာဆက်ထိန်နိုင်ပါမလားဝေဘာကြီးလိုရန်ကုန်မှာလိုပြင်ဆင်ဖို့ရောအနေအထားရှိလားသိတယ်ပေါ့အ
ဲလက်ရှိမှာတော့အသာရာကျွန်တော်ကဟိုပေါ့ရန်ကုန်ဆေးရုံနဲ့ဆိုင်ကျွန်တော်ကမြင်းနေရာကျင်းတာပေါ့သူအဆောင်လိုက်တီးကြရှိတယ်ပေါ့အဲအဆောင်ခုရဲ့ရှောက်လမ်းနေမှာကျွန်တော်ပိတ်လိုက်တာပေါ့ကိုဗစ်ကပြန်တယ်ကိုဗစ်ကျတော့ဆေးရုံရဲ့လမ်းနဲ့တီးကြဖြစ်တဲ့နေရာမျိုးတွေမှာကျွန်တော်ဆောင်ရွက်တာပေါ့ဒီအတွင်းပိုင်းနေမှာကျွန်တော်တခါဆိုနန်းကိုပြင်ကျွန်တော်ကုတာပေါ့နောက်ပိုင်းများလာရင်တော့ပြောတဲ့လူအများဆုံးဆက်နေနေရပါတော့ဒီစစ်တိတ်သူနေရာတို့ဒီဟိုအာရာယုံနေရာမျိုးတွေမှာရောင်းဝယ်မဲ့ဆက်ရှိပြီးတော့ကုတာပြင်တဲ့နေရာမျိုးတွေလိုအပ်မယ်ဆိုရင်ပြင်ဆင်လို့ရအောင်လို့ဒါချူတင်ပြီးတော့စဉ်းစားဆောင်ရွက်ထားတယ်ပေါ့နော
်ဟုတ်ကဲ့စစ်တိတ်ဆေးရုံကိုဝေဘာကြီးလို့ပြောင်းမဲ့စာခုနကစစ်တေတက်ကလေးနဲ့နောက်ပိုင်းအာကစားယုံထိပါပေါ့နော်အဲ့ဒီမှာစီးတက်လို့ဆိုချက်စဉ်းစားတဲ့သဘောပေါ့
ဟုတ်
ဆရာဆေးဥပစ္စည်းတွေရောပို့လို့ရပါမလား
ဟုတ်
ဒီနေ့ဆက်လက်ဖြစ်လာရင
်လက်ရှိမှာတော့တိကျပြည့်နေမှုမရှိဘူးပေါ့နော်ကိုဗစ်လူနာကိုလည်းလည်းဟောပေါ့ယောဂဆိုးတဲ့လူဆိုဆေးဥမှာကုမယ်တက်တာတဲ့လူဆိုရင်အဲ့လိုလူပြည့်ဆက်လာတယ်မှာကုမယ်ပေါ့အဲ့လိုနောက်ပိုင်းများလာရင်တော့အဲ့လိုဆောင်ရမှာအကောင်းဆုံးပြောင်းတော့အဲ့လိုကြီးကြီးလေးဟိုဒီမှာတို့ရရင်ဒီဆေးဥလူမျိုးများထပ်ပြီးတော့ဆောက်ပေးရမလားဆိုတဲ့သဘောမျိုးနောက်ထပ်တို့ကတို့စဉ်းစားနေပါတယ်ပေါ့နော်ဒါတကယ်နိုင်ငံတော်အဆင့်ထိစဉ်းစားနေပါပြီခင
်ဗျဟုတ်ကဲ့ဆရာနောက်တစ်ခုကဒီလူနာတွေကိုပို့တွေ့လူနာတွေပေါ့နော်ရန်ကုန်ကိုပို့မဲ့အစီအစဉ်ပါလေရော
ဟုတ်ကဲ့ဟုတ်ကဲ့ပါ
စဉ်းစားထားတာရှိသေးလားဆရာ
အဲအဲ့ဒါတော့လူကြီးတွေကတော့အကျဉ်းချုပ်ကိုစဉ်းစားနေပါတယ်ခုနကဆရာပြောလို့ပေါ့ဒီမှာများနေတယ်တစ်ခုဆိုမှကျွန်တော်ပြင်ပြီးတော့အရင်လည်းရှိတာပေါ့ဒီလိုတို့လေတာကိုချိန်ဆတဲ့အနေအထားမျိုးပေါ့ဒီနောက်ဆုံးအကောင်းဆုံးပြောတော့တာလူကြီးကြီးကစဉ်းစားပြီးတော့ဆောင်ရွက်မယ်လို့ဆိုတာမျိုးကျွန်တော်တို့ကသိရှိပါတယ်ခင်ဗျ
ာဟုတ်ကဲ့ကျေးဇူးများကြီးရှင်ပါတယ်ဆရာအားလုံးအောင်မြင်ပါစေလို့လည်းဆုတောင်းပေးပါတယ်ကျွန်တော်ဝင်းမင်ပါ